မြန်မာနိုင်ငံကနေပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြတဲ့ရိုညာဒုက္ခသည်ခုနှစ်သိန်းနေရပြန်ရေးကဘာကအလေးထားပြီးတော့ဆောင်ရွက်နေတဲ့ချိန်မှာလူသားချင်းစာနာမှုအထောက်အကူတွေဖျက်တောက်ခံရတဲ့ကချင်နဲ့ရှမ်းပြည်နယ်အတွင်းကဒီအိုးအိမ်စွန့်ဒုက္ခသည်တွေတသိန်းကျော်ရဲ့ပြဿနာကလည်းတက်ပြီးတော့ဆိုးရိမ်မကင်းဖြစ်ဖို့ကောင်းတယ်ဆိုပြီးတော့အဲဒါကြောင့်နိုင်ငံတကာကမမေ့ထားသင့်ဘူးလို့ကုလသမဂ္ဂကကြေညာပါတယ်ဒီအကြောင်းပြေဆုံးဒေါ်လာတန်ကရှင်းပြပါလိမ့်မယ်ခင်ဗျာ
ပြည်ကရနီအော်ဂူလာကစတင်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်ခုနှစ်သိန်းရှိရေးကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာကအထူးအာရုံစိုက်ပြီးအကူအညီတွေပေးကာပြည်မှုကျွလွန်တဲ့မြန်မာစစ်တပ်ကိုအရေးယူနိုင်ဖို့ကြိုးစားနေချိန်မှာ2012ခုထိုစဉ်သမ္မတဦးသိန်းစိန်လက်ထက်မြန်မာစစ်တပ်နဲ့ KIO KIA ကချင်လက်နက်ကိုင်တပ်တွေကြားတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပြီးတဲ့နောက်ကချင်အရသာတောင်းနဲ့ချီပြီးအိုးအိမ်မဲ့ထွက်ပြေးခဲ့ကြရတာဖြစ်ပါတယ်။ပြည်ပခါကြောင့်ကချင်ပြည်နယ်အပြင်ရှမ်းပြည်နယ်မှာလည်းအိုးအိမ်မဲ့ထွက်ပြေးခဲ့ကြတဲ့သူတွေရှိတဲ့အတွက်ကြောင့်လည်းသူတို့အရေးကိုမမေ့ထားကြဘူး။ကုလသမဂ္ဂနဲ့လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေကတင်းလာနေကတိပေးခဲ့ကြတာဖြစ်ပါတယ်။ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတရက်စ်ရဲ့တွဲဝဲပြောခွင့်ရဖရန်ဟတ်ကတင်းလာနေပုံမှန်သတင်းစာရှင်းလင်းပွဲမှာအခုလိုပြောခဲ့ပါတယ်။
On Myanmar, our humanitarian colleagues say that while international attention has focused on the plight of
Rohingya, the situation in Myanmar has not been addressed. 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 The situation in Myanmar has not been addressed.
ကုလသမဂ္ဂရဲ့ OCHA, UNICEF, UNHCR, UNDP အစရှိတဲ့အဖွဲ့အစည်းတွေနဲ့နိုင်ငံတကာလူသားချင်းစာနာမှုအဖွဲ့အစည်းတွေအပြင်ပြည်တွင်းကူညီကယ်ဆယ်ရေးအဖွဲ့တွေနဲ့ပူးပေါင်းပြီးကူညီမှုတွေပေးခဲ့ကြရမှာမုံတိုင်းရေချီးမှုငလျင်အစရှိတဲ့သဘာဝဘေးဒုက္ခတွေပြင်ပြည်ပကဖြစ်ပွားရာဒေသတွေလည်းပါဝင်ရမှာပြည်တွင်းမှာ IDP OA မဲ့ဖြစ်ကြသူပေါင်း3သိန်းလောက်ရှိတယ်လို့ကုလသမဂ္ဂ OCHA ရဲ့2018ကြားဖြတ်စီရင်ခံစာမှာဖော်ပြထားပါတယ်။ကချင်ပြည်နယ်မှာ IDB 32,000, ရှမ်းပြည်နယ်မှာ3,900နဲ့ကရင်ပြည်နယ်မှာ6,000လို့ရှိတယ်လို့ဆိုပါတယ်။အထူးသဖြင့်ကချင်နဲ့ရှမ်းပြည်နယ်တွေမှာ2015မေလကစလို့အစိုးရထိန်းချုပ်တဲ့ဒေသပြင်ပမှာရှိတဲ့ IDB စခန်းတွေကိုကယ်ဆယ်ရေးအကူအညီတွေပိတ်ပင်ခဲ့တာတွေ့ရတယ်လို့ပြောကွင်းရ Foreign Hack ကဆိုပါတယ်။
In Kachin, the United Nations has not been permitted access to travel to areas, both those controlled by the government and outside.
Kachin ပြည်နယ်မှာအစိုးရထိန်းချုပ်တဲ့နယ်မြေမှာရောအစိုးရကထိန်းချုပ်ခြင်းမရှိတဲ့နယ်မြေမှာရောအိုးမဲ့အိမ်မဲ့ဖြစ်ကြသူတွေနေထိုင်ကြတဲ့ဒေသတွေကိုကုလသမဂ္ဂကိုတွားရောက်ကူညီပေးခွင့်ပိတ်ပင်ထားပါတယ
်။အရင်ကအစိုးရထိန်းချုပ်တဲ့နယ်မြေတွေပြင်ပမှာလူသားချင်းစာနာမှုကယ်ဆယ်ရေးအထောက်အကူတွေကိုပြည်တွင်း NGO တွေနဲ့လူမှုအခြေပြုအဖွဲ့အစည်းတွေကလုတ်ဆောင်နေတာဖြစ်ပြီးခုပိုပြီးတင်းကျပ်တဲ့စီမင်းတွေရင်ဆိုင်နေရတယ်လို့ဆိုပါတယ်။အစိုးရထိန်းချုပ်တဲ့နယ်မြေတွေရှိ IDB စခန်းတွေကိုလည်းတွားရောက်ရမှာခွင့်ပြုချက်တွေရယူရမှာလေအရင်ကတည်းကပိုခက်ခဲတယ်လို့ကုလသမဂ္ဂကဆိုပါတယ်။ကချင်ပြည်နယ်မှာ IDB တွေကိုအခုလိုလူသားချင်းစာနာမှုအထောက်အကူပေးကန့်သတ်မှုနဲ့ပတ်သက်လို့ Washington ခြေစိုက်ကချင် Alliance အဖွဲ့ရဲ့ဥက္ကဋ္ဌကမ်ဆွန်ကိုမေးကြည့်ခဲ့ပါတယ
်။ဒီအစပိုင်းကတော့ခွင့်ပြုခဲ့ပါတယ်။ခွင့်ပြုလို့ပဲ UNHCR တို့ဒီဟိုချာတို့ရဲ့အခုကြီးထောက်ပံ့မှုနဲ့အများကြီးဒီအဓိကတော့ KIO အုပ်ချုပ်တဲ့ဒေတာတွေပေါ့နော်တရုတ်မြန်မာနဲ့စတ်ဒီ IDB camp တွေကအရင်ကတော့ပေးတယ်ဒါပေမဲ့နောက်ပိုင်းကဒီခွင့်ပြုမှုကိုဖြတ်တောက်တာလက်လက်တစ်ဖွဲ့အတုံးချမှဒီဖြတ်တောက်လာပေါ့ဖြတ်တောက်တော့အဓိကတော့ KIO ကိုနင့်တာစေဖို့ဆိုမှလူမှုပြဿနာဖြစ်လာဖို့ humanitarian crisis ဖြစ်ဖို့အတွက်ဖြတ်တောက်တာပါဖြတ်လေးဖြတ်တဲ့ဖွဲ့ပေါ့အခုဒီနောက်ပိုင်းကိုလုံခဲ့တဲ့နှစ်နှစ်ကျော်ကနေစပြီးတော့လုံးဝမတွားခိုင်းတော့ပါဘူးနောက်တစ်ခုကတော့ information ဆိုတာပေါ့နော်ဒီတင်းလွတ်လပ်ခွင့်နဲ့ပတ်သက်မှရဖြတ်တောက်လိုက်တာပါအဲ့နှစ်ခုကဂျွန်တွဲမှသူတို့ဇိုးရနေပြီးတော့လုတ်ခဲ့တာပါစဉ်းစားမယ်ဆိုတော့ဒီစစ်ပွဲစတင်းချောင်လာတဲ့အချိန်မှာဘွေးဖွားတဲ့ကလေးတွေကအခု9နှစ်ကျော်လာပါပြီမူလတန်းချောင်တက်တဲ့ကလေးတွေကအခုအထက်တန်းအထိရောက်လာတဲ့အချိန်တွေရောက်နေပါပြီစဉ်းစားကြည့်မယ်ဆိုတော့ပညာရေးအတွက်ရောတကယ်ကိုစိုးရင်ရတဲ့အခြေအနေကိုရောက်နေတယ်လို့ကျွန်တော်ပြောလို့ရတယ်။ကျမ်းမာရေးကတော့ပြောကြမလို့တော့ပေါ့နော
်။ IDB တွေနဲ့မြို့သားတွေက52ရာခိုင်နှုန်း၊မြို့သမီးနဲ့ကလေးငယ်တွေက48ရာခိုင်နှုန်းနဲ့သ တကြီးရွယ်ဦးတွေက900ခန့်နှုန်းကနေ600ခန့်နှုန်းထိရှိတယ်လို့ခန့်မှန်းကြပါလိမ့်ရှင်။